အစိုးရတပ်မတော်နဲ့တနင်္ဂနွေတိခါရစေဘောဒူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်ဖွဲ့စေဘောကခေါင်းဆောင်သူရဲ့ထိပ်တန်းစည်းဝေးကိုနေပြည်တော်မှာဒီကနေ့ကျင်းပဖို့စီစဉ်ထားပါတယ်။ဒီစည်းဝေးကိုနိုင်ငံတော်အတမင်္ဂပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တပ်မတော်ကောင်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်တို့နဲ့ NCA လက်မှတ်ရေးထိုးထားတဲ့ KNU, KNU KNL ငင်းကြေးကောင်စီ, TKDA, CNF, PNL, ALP, LDU, NMSP, RCSS နဲ့ EDSDF အဖွဲ့စေဘောကခေါင်းဆောင်တွေတက်ရောက်ကြမယ်လို့သတင်းထွက်ထားပါတယ်။နိုင်ငံပေါ်ဆွေးဘက်ကခေါင်းဆောင်တွေကတော့ပြီးခဲ့တဲ့ရက်ပိုင်းတွေတည်းကနေပြည်တော်မှာရောက်နေကြပါပြီ။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နှစ်ဦးစလုံးပါဝင်ပြီး NCA ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံပေါ်တွေနဲ့နယ်နယ်ချင်းဆိုင်တွဲဆုံဆွေးနွေးတာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။တနင်္လာနေ့စီဝေးမတိုင်ခင်စနေနေ့လုံးကတော့ဒီဆွေးဘက်တွေကစစ်ဖွဲ့ရဲ့ခေါင်းဆောင်တွေနဲ့ဒေါက်တာဒီမျိုးဝင်းဦးဆောင်နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့နေပြည်တော်မှာအကြိုညှိနှိုင်းစီဝေးပါလိမ့်မယ်။အကြိုညှိနှိုင်းစည်းဝေးကို KNU KNL ငြိမ်းချမ်းရေးကောင်စီနဲ့ DKDA အဖွဲ့တို့ကလွှဲပြီးကျန်းအဖွဲ့၈ဖွဲ့ကခေါင်းဆောင်တွေတက်ရောက်တာကိုအစိုးရသတင်းစာတွေမှာပါတဲ့သတင်းမှတွေ့ရပါတယ်။